Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ Radio အတန်လွှင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။အနေခတဲ့ကညင်ကြပါစေ။ကျွန်တော်တပေါင်းသားမှာဒီနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။ယူကရိန်းသမ္မတကတရားမျှတတဲ့ညဉ့်ညံရေးရရှိအောင်ဖွင့်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်။ဥရောပသမ္မတ EU နိုင်ငံသားရေးဝန်ကြီးတွေကရုရှားပေါ်ပိတ်ဆို့ရေးရည်မှုအသစ်တွေချပြီးယူကရိန်းရဲ့စစ်တပ်အတွက်ငွေကြေးအကူအညီပို့ပေးဖို့ဒီနေ့တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးဆွေးနွေးဖို့အလားအလာရှိနေတဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံဘာသတင်းတွေကိုမဆုမုံနဲ့ပဲတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းတွေကိုမကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့လက်ရှိကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းနဲ့ VOA တို့တည်တံ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ
်ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့တသားသေးရက်တီပြီးတော့ဗောနော်ဒီလိုမျိုးကျူးကျော်တာတွေကိုကျွန်တော်တို့စန့်ကျင်နေဆိုတော့အဥ္စာဘာလို့လဲဆိုတော့မြန်မာပြည်သူတွေလည်းပဲဗောနော်ယူကရိန်းပြည်သူတွေလိုပဲခံစားနေကြတယ်။အဲ့ဒီခံစားနေကြတယ်။တာမတ်ကြီးဦးကျော်မိုးထွန်းနဲ့
VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုပြည်စုံမကြခင်တင်ဆက်ပေးဖို့ရှိပါတယ်။နောက်ကမ်ဘလူ9000ဖို့ရွာအနီးကတိုက်ပွဲမှာတော့စစ်ကောင်စီက၄ချောင်းကနေတိုက်ခိုက်ပါတယ်။ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့ရဲက9ရက်တာတိုက်ပွဲအခြေအနေနောက်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်တခွန်တိုင်းကျေးရွာအပါဝင်ကျေးရွာ၄ရွာကဒီပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးပြေးနေရပေမဲ့အခုတချို့ကတော့နေရပြန်လာနေကြတဲ့အခြေအနေဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ယူကရိန်းသမ္မတကတရားမျှတတဲ့ညဉ့်ဉန်းရေးရရှိအောင်ဖွင့်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုးဆိုလိုက်ပါတယ်။တနင်္လာနေ့ကယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့စကားပြောခဲ့ရမှာစစ်တပ်ခံနေရတဲ့ယူကရိန်းကိုခိုင်ခိုင်မာမာထောက်ခံကြောင်းထပ်မံပြောဆိုခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ယူကရိန်းရဲ့အရေးကြီးအခြေခံအဆောက်အုံတွေကိုရုရှားကဆက်လက်တိုက်ခိုက်နေချိန်မှာယူကရိန်းကာကွယ်ရေးအတွက်အမေရိကန်ကခိုင်ခိုင်မာမာဆက်လက်ထောက်ခံကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့တယ်လို့အင်ဂျီရောကြေညာချက်ကဆိုပါတယ်။အဒီလိုရုရှားကပြင်းထန်ထားတိုက်ခိုက်ခဲ့တာကြောင့်တရက်စစ်ပြတ်တောက်ပြီးအေးခဲနေတဲ့ရာသီဥတုတွေမှာလူသားမောင်းများစွာဟာနေထိုင်နေကြရတာပါ။အမေရိကန်ကကတိပေးထားတဲ့အတိုင်းစွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေအတွက်ဒေါ်လာ53တန်းလက်နက်နဲ့ကြီးတွေအတွက်ဒေါ်လာ285တန်းအကူအညီပေးမှာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတဇယ်လန်စကီကလူမှုစာမျက်နှာမှာရေးထားပြီးအကျိုးရှိရှိပြောဆိုမှုခဲ့ရတယ်လို့ပြောပါတယ်။ကာကွယ်ရေးစွန့်ရင်နဲ့စွန့်ရင်ကဏ္ဍမှာအမေရိကန်နဲ့ယူကရိန်းပူးပေါင်းဆောင်ရွက်မယ်လို့လည်းသမ္မတဇယ်လန်စကီကရေးထားပါတယ်။ဥရောပကဗြိတိန်စာရမ်းမှာဖော်ပြထားတဲ့အခြေခံမူတွေနဲ့အညီသမ္မတဇယ်လန်စကီငြိမ်းချမ်းရေးတည်ဆောက်ဖို့လိုလားတာကိုလည်းသမ္မတဘိုင်ဒန်ကကြိုဆိုလိုက်တယ်လို့အင်ဂျီရောကပြောပါတယ်။ရုရှားနဲ့စကားပြောဖို့အနောက်နိုင်ငံတွေကတွန်းအားပေးတာမရှိဘဲဘဲချင်းဘလူးဆွေးနွေးညှိနှိုင်းမယ်ဆိုတာသမ္မတဇယ်လန်စကီကသာဆုံးဖြတ်မှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရဒီလမှာပြောခဲ့ပါတယ်။
EU ဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေကရုရှားပေါ်မှာပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ပြီးတော့ယူကရိန်းရဲ့စစ်တပ်အတွက်ပို့ပြီးတော့မှငွေကြေးအကူအညီတွေပေးဖို့ဒီကနေ့တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။ယူကရိန်းအတွက် EU ကလက်နက်ဝယ်ယူဖို့အတွက်အမေရိကန်ဒေါ်လာ 1.1 ဘီလီယံအကူအညီပေးမယ်အဆိုပြုချက်နဲ့အတူရုရှားရဲ့ကာကွယ်ရေးနဲ့ဗန်လုပ်ငန်းတွေအပြင်အစိုးရတာဝန်ရှိတဲ့သူတွေကိုပါ6-3မြောက်အဖြစ်နဲ့အရေးယူဖို့စဉ်းစားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တချို့နဲ့တယ်လီဖုန်းကနေစကားပြောခဲ့ပါတယ်။အချုပ်ချာအာနာနဲ့နယ်မြေပိုင်ဆိုင်မှုအပြည့်အဝပြန်ပြီးတော့ရရှိတဲ့အထိယူကရိန်းကိုပြင်သစ်ကနေကူညီမှာဖြစ်တဲ့အကြောင်းလဲသမ္မတဇယ်လန်စကီနဲ့စကားပြောပြီးတဲ့နောက်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါတယ်။ယူကရိန်းပြန်လည်တည်ဆောက်ရေးနဲ့ဒီဆောင်းကိုဖျက်ဆီးနိုင်ရေးအတွက်အကူအညီပေးရေးအစည်းအဝေးတစ်ရက်ကိုပြင်သစ်ကအင်ရှင်ဖြစ်နဲ့ကျင်းပမှာဖြစ်ကြောင်းကိုလည်းပြင်သစ်သမ္မတကဇောင်းပေးပြောသွားပါတယ်။ယူကရိန်းသီးနှံတင်ပို့ရေးနဲ့ပတ်သက်ပြီးတော့တူရကီသမ္မတနဲ့လည်း ဒီယူကရိန်းတမရတို့စကားပြောခဲ့ပါတယ်ရုရှားကယူကရိန်းရဲ့တနိုင်ငံလုံးဆိုင်ရာလျှက်စစ်ကွန်ရက်ကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတာပါအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တာကြောင့်ဒါကိုရာဇဝတ်မှုလို့ယူကရိန်းကပြောပေမဲ့စီးရီးသဘောအရတရားဝင်တယ်လို့ရုရှားကတော့ဆိုထားပါတယ်ရှင
်နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ဆက်ဆက်နေတဲ့ဆန္ဒပြသူတယောက်ကိုဒုတိယမြောက်ဂျိုးပေကွန်မြက်လိုက်ကြောင်းအီရန်ကတနင်္လာနေ့ကကြေညာပါတယ်မာရှားမြို့မှာမာဂျီဒရီဇာရနဗတ်ကိုအများပြည်သူရှေ့မှာချိုးပေးကွပ်ပစ်ခဲ့တယ်လို့အီရန်တရားရေးဌာနရဲ့သတင်းမီဒီယာမီဇန်ကပြောပါတယ်။ရနဗတ်ဟာလုံခြုံရေးတပ်ဖွဲ့ဝင်2ယောက်ကိုအရင်လကမာရှတ်မြို့မှာဓာတ်နဲ့ထိုးခဲ့တယ်လို့အစိုးရကစွပ်စွဲခဲ့တာပါ။အီရန်နိုင်ငံဟာဆန္ဒပြသူတွေကိုတကပိတ်အမှုစစ်ဆေးခဲ့ပြီးလူတရာစင်လောက်ကိုသေဒဏ်နဲ့ချမှတ်ခဲ့တယ်လို့တက်ချွတ်လှုပ်ရှားသူတွေကပြောကြပါတယ်။ပထမဆုံးကွပ်ပစ်ခဲ့တာကတော့ပြီးခဲ့တဲ့ကြက်တာပရိနေကဖြစ်ပါတယ်။ဘာသာရေးရဲကဖန်ဆီးထားစဉ်အတွင်းအသက်22နှစ်အရွယ်ရှိအီရန်အမျိုးသမီးမာဆာအာမီနီကွယ်လွန်သွားရာကအီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ခေါင်းစည်းပွဲကိုစီးထားပေမဲ့တတ်မှတ်ချက်နဲ့အညီမစီးလို့ဆိုပြီးသူမကိုဘာသာရေးကဖန်ဆီးခဲ့တာဖြစ်ပါတယ
်။အင်တာနက်အီးမေးလ်ကနေတဆင်မြောက်ကိုရီးယားကနေစိုက်ဘာထောက်လှမ်းရေးတွေပို့တိုးပြီးတော့မှလှုံ့ဆော်လာနေတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကိုကိုးကားပြီးတော့ရိုက်တာသတင်းကဆိုပါတယ်။အမေရိကန်အခြေစိုက်နိုင်ငံသားရေးရာလေလာသုံးသက်သူDaniel DePatrick စီကိုပြီးခဲ့တဲ့အောက်တိုဘာလတုန်းက 38 knock လို့အမည်ပေးထားတဲ့အဖွဲ့ရဲ့ director တဦးရဲ့အသွင်ဆောင်ထားသူစီကနေပြီးတော့ပုံမှန်လို့ယူဆနိုင်တဲ့ထင်မြင်ချက်တောင်းခံတဲ့ email တစ်ခုကိုပို့ခဲ့ပါတယ်။ 38 knock ဆိုတာကတော့နိုင်ငံသားညည်းရမူဝါဒတွေကိုလေ့လာတဲ့ Stimson Center ရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပိုင်းခြားသုံးသပ်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီနီလာနဲ့ဆက်သွယ်ပြီးတော့မြောက်ကိုရီးယား spy တွေဘက်ကသတင်းချက်လက်တွေကိုခိုးယူနိုင်မှုကြိုးပမ်းခဲ့တာပါ။ပြစ်မှတ်5ခုစီကိုပို့ခဲ့တဲ့အဲ့ဒီ email တွေကို writer သတင်းဌာနကနေလေ့လာသုံးသပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီ email တွေပို့နေတဲ့အုပ်စုကအရင်တုန်းကလည်း email အတုတွေကိုပို့ပြီးတော့သူတို့ email လက်ခံရရှိသူရဲ့ password ကိုရယူဖို့စူးစမ်းပြီးပုတ်ကလစ်ကသတင်းချက်လက်တွေကိုခိုးယူတဲ့ hacker အုပ်စုလည်းဖြစ်ပါတယ်။အခုအခါမှာတော့ကျွမ်းကျင်သူလေ့လာသူပညာရှင်တွေကိုသူတို့ရဲ့အမြင်သဘောထားတွေသတင်းထုတ်ပြန်ချက်တွေတောင်းခံခြင်းအပြင်လှုပ်ဆောင်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Cyber လုံခြုံရေး Agency ရဲ့2020အစီရင်ခံစာထဲမှာတော့ဒီ Cyber Hacker တွေဟာမြောက်ကိုရီးယားအစိုးရရဲ့ကမ္ဘာလုံးဆိုင်ရာစုံစမ်းထောက်လှမ်းရေး Mission တစ်ခုအနေနဲ့2012ခုနှစ်ခရဲကလှုပ်ရှားခဲ့တာဖြစ်တယ်လို့ဆိုထားပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညဘက်အစီသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ရှိတော့အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ EU ခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးဆွေးနွေးဖို့အလားအလာရှိနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကမြမအရေးဖြစ်ရှင်းဖို့ကြိုးပမ်းရမှာလဲအားပေးမဲ့အကြောင်း EU အကြီးတန်းတန်တမာတယောက်ကပြောဆိုထားပါတယ်။မြမနိုင်ငံမှာပြီးခဲ့တဲ့နှစ် February လစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့ဤရနိုင်ငံဒီခါမှာခင်ဗျာအာဆီယံကဘုံသဘောတူညီချက်900ချမှတ်ထားပေမဲ့အကောင့်ထဲမဖော်နိုင်ပဲဖြစ်နေတာကိုဝိုင်းဝန်းဖြည့်ရှင်းဖို့လိုအပ်ကြောင်းအာဆီယံဆိုင်ရာ EU သံမကြီး Igor Drasman ကကိုးကားပြီးတော့ Channel 2 Asia သတင်းကိုပြောခဲ့တာပါအသင်းဝင်နိုင်ငံတွေကြားမှာမဆွက်ဖက်ရေးမူချထားပေမဲ့အာဆီယံအသင်းဟာမြမအရေးဖြည့်ရှင်းရမှာခိုင်မာတဲ့ရည်တည်ချက်ရှိကြောင်းလည်းပြောပါတယ်ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုပြီးအာဆီယံအသင်းကမြန်မာစစ်အာဏာပိုင်တွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမဖိတ်ဖို့ဆုံးဖြတ်ထားခဲ့ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်မြန်မာရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိရောက်မှုအားနည်းအောင်လှုပ်လိုက်သလိုဖြစ်သွားနိုင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမော်စဒီကသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်အာဆီယံရဲ့ကြိုးပမ်းမှုတွေအားနည်းသွားနိုင်တယ်ဆိုတာကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးကိုသူပြောဆိုခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံတို့ The Hindi သတင်းစာကိုကိုကသတင်းစာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။အိန္ဒိယပါဝင်တခြားနိုင်ငံတွေဟာမြန်မာနိုင်ငံရေးမှာမတူကွဲပြားတဲ့နည်းလမ်းတွေကိုရွေးချယ်မဲ့အစားအာဆီယံရဲ့မူဝါဒအပေါ်လေးစားဖို့လိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးအဖြေရှာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအဓိကထားတဲ့အာဆီယံရဲ့ ဘုံသဘောတူညီချက်၅ရက်အတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းအိန္ဒိယနိုင်ငံကိုအင်ဒိုနီးရှားနိုင်ငံနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။လက်တွဲဘက်နိုင်ငံတွေအနေနဲ့အာဆီယံရဲ့ကြိုးပမ်းမှုကိုထောက်ခံဖို့လိုပြီးအာဆီယံနဲ့မတူတဲ့နည်းလမ်းကိုသုံးမယ်ဆိုရင်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကျပ်တွေကနေလွတ်မြောက်ရေးကိုထိရောက်အောင်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်
။2015ခုနှစ်ကလေးကယီမန်နိုင်ငံမှာကလေးပေါင်းတောင်တထောင်ကျော်ဟာအသက်ခံရဒါမှမဟုတ်အနာတရဖြစ်ခဲ့ကြတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီဆင်းမှာပဋိပက္ခတဲကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့ဝင်ရောက်လာခြင်းကစပြီးကုလသမဂ္ဂစစ်စစ်ခဲ့တဲ့ဖြစ်ရပ်တွေပဲပါရှိတာကြောင့်တကယ်ကိန်းကလန်းကဓာတ်ထည့်များနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံအဖွဲ့ UNICEF ထုတ်ပြန်ချက်ကပြောပါတယ်ကလေးတွေထောင်ချီပြီးအသက်ဆုံးရှုံးခဲ့ရပါတယ်ကာကွယ်လို့ရနိုင်တဲ့ယောဂါတွေဒါမှမဟုတ်ငါမို့ခေါင်းပါတာကြောင့်ကလေးတွေဟာတိမ့်ချီပြီးအသက်အန္တရာယ်ဆိုးရိမ်နေရပါတယ်လို့UNICEF အမှုဆောင်ဒါရိုက်တာကက်တရင်းရက်ဆယ်ကပြောပါတယ်။ဤနိုင်ငံကြောထောက်လောက်ခံပေးထားတဲ့ဟောက်တီသဘုံတွေဟာ2014ခုနှစ်နောက်ပိုင်းမှာယီမန်နိုင်ငံရဲ့မြို့တော်ကိုသိမ်းပိုက်ခဲ့ကြတာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကိုထောက်ခံတဲ့ဆော်ဒီအာရေဗျဦးဆောင်မဟာမိတ်အဖွဲ့က2015ခုနှစ်အစောပိုင်းမှာလေကြောင်းကစတင်တိုက်ခိုက်ခဲ့တာပါ။ဒီပဋိပက္ခကြောင့်ယီမန်ပြည်သူတွေအထိနာခဲ့ပြီးကမ္ဘာမှာလူသားချင်းစာနာထောက်ထားမှုလိုအပ်တဲ့အဆိုးဝါးဆုံးတိုင်းပြည်တစ်ပြည်ဖြစ်ခဲ့ရပါတယ်။ဒီမြန်နိုင်ငံလူဦးရေရဲ့လေးပုံသုံးပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီနဲ့အကာအကွယ်ကိုလိုအပ်နေတယ်လို့ကုလသမဂ္ဂကဆိုပါတယ်
။တရုတ်နိုင်ငံဘေကျင်းမြို့တော်ကဆေးရုံစည်းကမ်းတွေမှာတော့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးသူတွေတန်းစီနေကြတာကိုဒီကနေ့တနင်္လာနေ့မှာတွေ့ရနိုင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာအစိုးရအာဏာပိုင်တွေကကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့လိုက်ပြီးလူထုကြားရောဂါလက္ခဏာတွေအမြန်ပြန်ပြီးတော့ပြလာနေတာဖြစ်ပါတယ်။ကိုဗစ်ကံရောဂါစဖြစ်ချိန်ကနေစလို့အချိန်ကာလ3နှစ်ထဲဝင်ရောက်လာချိန်မှာတော့တရုတ်အစိုးရကဒီရောဂါနဲ့လိုက်လျောညီထွေဖြစ်အောင်နေထိုင်မှုတဖြည်းဖြည်းချင်းချိန်ညှိနေတာဖြစ်ပါတယ်။ကိုဗစ်ဆိုင်ရာတင်းကျပ်တဲ့စည်းကမ်းတွေပေါ့နိုင်ငံတော်ဆန္ဒပြနေတာကြောင့်ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကတော့အဓိကကြတဲ့မူဝါဒအပြောင်းလဲတွေပြုလုပ်ခဲ့ပါတယ်။ဒီထဲမှာတော့ကိုဗစ်ကြိုတင်စစ်ဆေးချက်တွေဖြေလျော့ပေးတာတီးသန့်ခွဲခြားကာလကိုအရင်ကထက်အချိန်တော်အောင်ပြုပြင်ပေးခဲ့တယ်လို့ခရီးလူဦးရေ 1.4 ဘီလီယံရဲ့ခရီးသွားမှတ်တမ်းကိုခြေရာခံတဲ့ mobile app ကိုလည်းရပ်ဆိုင်းမှုစီစဉ်နေပါတယ်။အခုလိုဖြေလျှော့ပေးမှုတွေရဲ့တစ်ဖက်မှာလည်းတရုတ်ပြည်ဟာယောဂါလိုင်းအသစ်တန်းကိုကြိုတင်ပြင်ဆင်မှုအားနည်းနေတာကြောင့်နုနယ်တဲ့သူ့ရဲ့ကျန်းမာရေးစနစ်နဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းသွားနိုင်ကြောင်းကိုလည်းအကဲခတ်တွေကထောက်ပြနေပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ဒီကုလမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းနဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးကြပါတယ်။ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိုပြန်ပြီးတော့ရွေးချယ်ရမယ့်ကိစ္စအတွက်Credential Committee ဝင်နိုင်ငံအများစုရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေရဲ့ဆန္ဒနဲ့ကိုက်ညီမှုရှိမယ်ဆိုတာကိုမျှော်လင့်ကြောင်းလက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရယ်စစ်ကောင်စီရဲ့အနီးကပ်မဟာမိတ်ရုရှားဘက်ကလက်ရှိတာအမတ်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့ထားမဲ့ကိစ္စအပေါ်ကန့်ကွက်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုတာအမတ်ကြီးကတုံ့ပြန်လိုက်တာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှာတာအမတ်ကြီးဦးကျော်မိုးထွန်းကိုမဲ့ယဉ်ချင်းနိုင်ကတီးတန့်တွေ့ဆုံမေးမြန်းထားပါရယ်ရှင်
မင်္ဂလာပါတမတ်ကြီးခုလို VOA ကိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ရပါတယ်ခင်ဗျာ
ဒီ
ကလူကနယူးယောက်ကိုလာပြီးတော့အင်တာဗျူးလုပ်တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သိရတာဆိုလို့ရှိရင်ဒီကုလသမဂ္ဂရဲ့ Credential Committee ကနေပြီးတော့ဟိုမြန်မာရဲ့ကိုယ်စားလှယ်ဦးသူတို့ဘသူ့ကိုရွေးချယ်မလဲဆိုတဲ့ဆုံးဖြတ်ချက်အတွက်ဒီနိုဝင်ဘာလ29ရက်နေ့ကပေါ့နော်သူတို့အစည်းအဝေးစလုပ်တယ်လို့သိရပါတယ်ရှင့်အဲ့ဒီမှာတကယ်တမ်းသူတို့ decision ပေါ့လေချဖို့ကိစ္စမှာရုရှားဘက်ကပေါ့နော်ရုရှားဘက်ကသဘောမတူဘူးဆိုတဲ့အပိုင်းနဲ့ဒီရုရှားအနေထားတော်တော်လေးသဘောထားတင်းနေအနေထားပေါ့နော်ထုံးစံတိုင်းဒီ credential committee မှာညှိနှိုင်းဆုံးဖြတ်ရမယ့်အပိုင်းမှာအခုချိန်ထိမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးချယ်ဖို့ပေါ့သူတို့ဟိုဆုံးဖြတ်လို့မရသေးတဲ့အပိုင်းမှာအခုဒီနောက်ဆုံးချိန်ကြီးဘယ်လိုသိရပါလဲရှင်ဟု
တ်ကျေးဇူးအများကြီးတင်ပါတယ်ဘာပဲပြောဒီအခုအချိန်မှာ credentials credentials ကိစ္စကဘာပြောလူတိုင်းအများစိတ်ဝင်စားနေတဲ့ကိစ္စလည်းဖြစ်တဲ့အတွက်ကြောင့်ဒီမေကွန်းမေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဟိုခုနမေကွန်းထဲမှာပါတဲ့အချက်လက်တွေကတော့ပေါ့နော်ကျွန်တော်တို့ဒီဘက်မှာပေါ့နော်ဥပကျွန်တော်သိတဲ့အချက်တွေနဲ့တချို့အချက်လက်တွေလွဲနေတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်ပြန်ထောက်ပြခွင့်ပြုပါခင်ဗျာအခုအချိန်ထိတော့ credentials committee က ဟိုသူတို့အစည်းအဝေး formal အစည်းအဝေးသူတို့မလုပ်ရသေးပါဘူးခင်ဗျအဲအခုသူတို့29ရက်နေ့မှာလုပ်မယ်လို့ဟိုသူတို့အရင်ကစီစဉ်ထားတဲ့ဥစ္စာရှိတယ်လို့ကျွန်တော်တို့သိရတယ်အဲဒါပေမဲ့အကြောင်းကိစ္စတစ်ခုကြောင့်သူတို့ဒီအဖွဲ့ဝင်တွေကြားထဲမှာပေါ့နော်အလွတ်သဘောညှိနှိုင်းနေတဲ့ဥစ္စာကမပြည့်ပြတ်သေးတဲ့အနေအထားမျိုးရှိတယ်လို့သိရတယ်ဒါကြောင့်သူက29ရက်နေ့မှာမလုပ်ဖြစ်ဘဲနဲ့အခုဒီဇင်ဘာ12ရက်နေ့ကိုအချမ်းပြင်းရွှေ့ထားတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့သိရတယ်ပေါ့နော်ဟိုဘာပဲပြောပြောမြန်မာကိစ္စနဲ့အာဖဂန်နစ္စတန်ကိစ္စကတော့မနှစ်မှလည်းကျွန်တော်တို့အတွေ့အကြုံရှိခဲ့ပြီးမနှစ်တုန်းကတော့ဒီ decision ကို defer လုပ်တယ်ဆိုပြီးတော့ဆုံးဖြတ်ခဲ့တယ်ပေါ့နော်ဆိုတော့ဒီနှစ်မှလည်းအနေထားတွေကြည့်လိုက်ရင်ဒီတိုင်းပဲဖြစ်နေတဲ့အတွက်ကြောင့်ဘယ်လိုပုံစံမျိုးနဲ့ဆုံးဖြတ်မလဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့ credentials committee အစည်းအဝေးလောက်တဲ့အချိန်တော့ကျွန်တော်တို့စောင့်ကြည့်ရပါမယ
်။ဟုတ်ကဲ့ဒီနှစ်အတွက်ထူးခြားချက်ကတော့အခုရုရှားပေါ့နော်။သူကဒီတစ်ခါမှာသူကဒီယူကရိန်းဘက်ကိုသူကျူးကျော်ထားပြီးတော့ကျူးကျော်တကယ်တဲ့ကိစ္စလည်းရှိနေတယ်။အဲ့ဒီခါကျတော့အထူးသဖြင့်နောက်တမတ်ကြီးကိုယ်တိုင်ကလည်းရုရှားအရေးနဲ့ပတ်သက်ရင်ယူကရိန်းကျူးကျော်မှုမှာဟိုကန့်ကွက်တဲ့အမျိုးလဲကန့်ကွက်တာမျိုးပေါ့နော်။တမတ်ကြီးကိုယ်တိုင်လည်းလှုပ်ခဲတာရှိတယ်။အဲ့တော့အခုရုရှားကတမတ်ကြီးကိုဆက်ပြီးတော့ထားဖို့မထားဖို့ဆိုတဲ့အနေထားပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးမဲ့ပိုင်းမှာတစ်ဖက်မှာကြတော့လေသူတို့ကအခုစစ်ကောင်စီနဲ့ကလေတကယ်ကိုသူကရင်းနှီးနှီးနဲ့သူတနိုင်ငံနဲ့လောက်ကိုပဲသူကအတိမတ်ပြူပြီးစစ်ကောင်စီကိုဆက်ဆံနေတဲ့နိုင်ငံဖြစ်နေတော့လေအခုဒီနှစ်ရဲ့ထူးခြားချက်နဲ့သူတို့ဘလို့အလားအလာရှိနိုင်မလဲရှင
်ဟုတ်ကဲ့ကျေးဇူးပါပဲဟိုမနှစ်ကနေတော့ကြွားချတဲ့ဥစ္စာတော့ပေါ့နော်ကျွန်တော်တို့ဒီယူကရိန်းကိစ္စဒီနှစ်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားကျူးကျော်တဲ့ဥစ္စာအစဖြစ်တယ်။အဲဒီကျူးကျော်စစ်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာယူကရိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်အဆိုမူကြမ်းနေတင်တယ်။အဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတွေကိုပေါ့နော်ကျွန်တော်တို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဆိုမူကြမ်းတွေကိုထောက်ခံတယ်။ even ကျွန်တော်တို့ကိုစပွန်ဆာလည်းလုပ်ခဲ့တယ်ပေါ့နော်။နောက်ပြီးတော့ဒီမင်ကွန်းပြောလို့ရတဲ့အနေအထားတွေမှာဆိုရင်ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့တပားသေးရက်တီပြီးတော့ဗောနော်ဒီလိုမျိုးကျူးကျော်တာတွေကိုကျွန်တော်တို့ဆန့်ကျင်နေဆိုတော့ဥစ္စာဘာလို့လဲဆိုတော့မြန်မာပြည်သူတွေလည်းပဲဗောနော်ယူကရိန်းပြည်သူတွေလိုပဲခံစားနေကြရတယ်အဲ့ဒီခံစားနေကြရတဲ့ဥစ္စာကိုလည်းနိုင်ငံတကာသိအောင်ဗောနော်ယူကရိန်းကိုကူညီတဲ့ပုံစံမျိုးမြန်မာနိုင်ငံကိုလည်းကူညီဖို့ဆိုတဲ့ဥစ္စာမျိုးအဲ့ဒီကိစ္စတွေကိုတောင်းဆိုရင်းနဲ့ဗောနော်ကျွန်တော်တို့ယူကရိန်းပြည်သူတွေနဲ့ရက်တီတဲ့အကြောင်းကျူးကျော်စစ်ကိုဆန့်ကျင်နေဆိုတဲ့အကြောင်းအော်ကျွန်တော်တို့မိကုံးလည်းပြောကြခဲ့တယ် resolution နေမှာလည်းကျွန်တော်တို့ထောက်ခံပြီးတော့ကို sponsor လေးလုပ်ခဲ့တယ်ထောက်ခံမယ်လည်းပေးခဲ့တယ်ပေါ့နော်ဒါကြောင့် defector ကတော့ဘာပဲပြောရုရှားရဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အထူးသဖြင့်ဒီလို credentials ကိစ္စနဲ့ပတ်သက်ပြီးတော့ထည့်သွင်းစဉ်းစားတဲ့အခါမှာတော့မလဲမသိပါမယ်ဆိုတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ဟိုတွေးကြည့်စရာတော့မလိုတဲ့ဥစ္စာမျိုးလို့တော့ကျွန်တော်သုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီအင်အားစုတွေမြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ဆောင်မှုတွေကိုထောက်ခံနေတဲ့ပံ့ပိုးနေတဲ့အများအားဟိုကျွန်တော်တို့ဘက်ကရက်တီပေးနေတဲ့နိုင်ငံတွေအများရဲ့ voice ကတော့အတိုင်းအတာတစ်ခုထိတော့ဟိုလွှမ်းမိုးနိုင်တယ်အတိုင်းအတာတစ်ခုထိတော့အများကြောင်လှုပ်ပေးနိုင်တယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့နောက်ရှစ်ကတရုတ်ရဲ့အနေအထားဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့အခုဒီပေါ့နော် UN ရဲ့အတိုင်းအတာနဲ့ပဲအဲကျွန်တော်ပြောပြရစီခင်ဗျာအခုဆိုရင်ဟိုမြန်မာနိုင်ငံနဲ့ကိစ္စနဲ့ပတ်သက်လာတယ်ဆိုရင်တော့ credentials committee မှာတော့၎င်းပေါ့နော်လုံခြုံရေးကောင်စီမှာတော့၎င်းတရုတ်ရဲ့ဟို voice ကဟိုအများကကြည်နေတယ်အများကနားထောင်နေတဲ့အနေအထားမျိုးရှိတယ်လို့တော့ဟိုကျွန်တော်တို့ပြောလို့ရပါတယ်အခုအနေအထားမှာဆိုရင်တော့တရုတ်အနေနဲ့ဟိုဟိုဘက်ဒီဘက်ကိုပေါ့နော်ဟိုတိတိတာတာကြီးရိမ့်ပြီးတော့ရက်တီတဲ့ပုံစံမဟုတ်ဘူးလို့တော့ကျွန်တော်တို့သုံးသပ်ရပါတယ်ပေါ့နော်ဒီအချိန်မှာတော့သူတို့အခြေအနေကိုစောင့်ကြည့်နေတယ်ဟိုနောက်ပြီးတော့သူတို့အမြဲတမ်းပြောနေတဲ့ဥစ္စာရှိတယ်ပေါ့နော်သူတို့ရဲ့ interest ကမြန်မာနိုင်ငံတည်ငြိမ်အေဂျင့်ဖို့ဆိုတဲ့ဥစ္စာသူတို့ရဲ့အဓိက interest ဖြစ်တဲ့အတွက်ကြောင့်အဲ့ဒီရဲ့ factor ကိုသူတို့ထည့်သွင်းစဉ်းစားပြီးတော့ဒီအနေအထားကိုသူတို့စောင့်ကြည့်နေတယ်လို့တော့ကျွန်တော်ဒါပုံကိုအမြင်ကိုပြောတာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်တမ္မတ်ကြီးအခုလိုမေးသမျှမေးခွန်းတွေကိုဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုမျိုးဒီကလာရောက်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှတမ္မတ်ကြီးဦးကျော်မိုးထွန်းကိုမဲ့ရင်ချင်းနိုင်ငံတီးတန့်တွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတော်ဝန်ကစီးရဲအခြေအနေတွေနဲ့စစ်ပြေးဒုက္ခတွေတွေအနေထားသတင်းတွေကိုစတိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကမ်းမလူမြို့နယ်ကိုးထောင်ဘိုးရွာမှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့တက်စကန်တစ်ခုကိုဒီကနေ့မနက်တနားီဝင်းကျင်လောက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။အဲ့လိုတိုက်ခိုက်ခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီယင်နှစ်စင်းနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်ထုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတော့၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင်
။ကိုးထောင်ဘိုးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီရဲ့တက်စကန်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ဒီဇင်ဘာ12ရက်မနက်တနားရီဝန်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကမ်ဘလူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီရေးတာဝန်ခံက VOA ကိုပြောပြပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီရင်နှစီးနဲ့တိုက်ခိုက်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတအူးတေဆုံပြီး၄ဦးဒဏ်ရာရခဲ့တယ်လို့စစ်ကောင်စီရဲ့တက်စကန်ကိုလည်းမသိမ်းယူနိုင်ခဲ့ဘူးလို့စီရေးတာဝန်ခံကပြောပြပါတယ
်။မနေ့တနင်္လာနေ့လောက်ကစတင်ပြီးပြစ်ခတ်ကြတာပေါ့နော်။၃နာရီ50မှာကျဂျက်ဖိုက်တာရောက်လာဂျက်ဖိုက်တာနှစ်စီး၄နာရီမှာတစ်စီးဂျက်ဖိုက်တာရောက်လာတော့ဒါစကန်ရလူရခြင်းကျွန်တော်တို့အကုန်ဂျက်ဖိုက်တာနဲ့တော့အကုန်ပြန်ဆုတ်ပြီးလေ။တိုက်ပွဲချိန်ကြီးကတော့တော်တော်လေးကိုဘကဒါစခန်းနဲ့အခြေကပ်နေပြီနော်။ဒါလက်မတင်လေးတွေဂျက်ဘိုက်တာလာတဲ့အခါကျကျွန်တော်ဘာမှလုပ်မရတော့ဘူး။အကုန်ရှောင်ရတာသူတို့ရဲ့ဘုံချင်းမအောင်။ဒီဘက်ကတော့ကျွန်တော်တို့ဒါလေးဦးတန်ရရတဲ့တဦးကြဆုံးတော့ PDF တဲ့ကလေး။ကျွန်တော်တို့မှာကစဖန်ပိန်းနဲ့နေသားမှာဒီလေကြောင်းရံအတွက်လေကျွန်တော်တို့အများနဲ့ထည့်တွင်းနေရတဲ့အတွက်စိတ်လိုက်မှပါကျွန်တော်တို့ထုတ်ချနိုင်လို့လို့မရဘူးနော်အဲ့ဒါတော့ကျွန်တော်တို့ဘက်ကအာနေချက်ပေါ့အဲ့တော့အချိန်ကန့်တဲ့နေ့အလုံးလုံးမှအချိန်အတူအတွင်းမှဒါပြပပလုံးနိုင်လုံးနိုင်မလုံးနိုင်ကျွန်တော်တို့ကကြာကဏီတောင်မှဒါလက်လွတ်ခဲ့ရတာဒီလိုမျိုးဖြစ်တာပေါ့နော်
ကိုရောင်ဘူမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာကမ်ဘလူမြို့နယ်တဲကကြေးရွာတွေနေနေရှင်းလင်းတွေလုပ်ပြီးကြေးရွာတွေကိုမီးရှို့တာတွေမကြာခဏလုပ်တဲ့အခြေအနေကိုလည်းအခုလိုပြောပြပါတယ်
။သူကထွက်ထွက်ပြီးတော့ရွာတွေအကုန်မီးရှို့တာအဲကိုရောင်ဘူတခွင်းလုံးလည်းပြောင်းတလင်းခါသလိုဖြစ်နေ။အိုင်နာရဲမှာဆိုရင်မီးရှို့ခံရတဲ့ရွာရဲ့လို့ရှိမှမရှိလား။အဲတချို့ရွာဆိုရင်ဒါရွာလုံးပြောက်ရွာလုံးပြောက်ကိုဖြစ်သွားတာပဲ။ကျွန်တော်ဒီဘက်ကိုတရတဝင်ဆိုင်ကနေစီးသွားကြည့်လိုက်မီးရှို့ခံရတဲ့ရွာကိုမရှိသလောက်ပဲ။
စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကမ်ဘလူနယ်တဲကကြေးရွာတွေကဒေသခံတောင်းတဲ့ချီဟာတောတွေထဲမှာပုန်းခိုနေကြပြီးစကိုင်းတိုင်းအတွင်းမှာလည်းစစ်ဘေးရှောင်တွေဟာတဖြည်းဖြည်းပူပြီးတိုးလာနေပါတယ်။ကိုးထောင်ဘိုးရွာစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်အရေအတွက်တွေကတနည်းထက်တနည်းပူပြီးတိုးလာနေပါတယ်။စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကိုးထောင်ဘိုးမှာရှိတဲ့စစ်ကောင်စီတပ်ဆွဲထားတဲ့တက်စကန်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်တဲ့တဲ့ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်က9ရက်တာတိုက်ပွဲအခြေအနေတဲ့ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မှာဖြစ်ပွားခဲ့တဲ့9ရက်ကြာတိုက်ပွဲအတွင်းမှာတော့စစ်ဆောင်ပြည်သူ1000ကျော်လောက်နမ်ဆန်မြို့ပေါ်မှာရောက်ရှိနေပြီးတော့တိုက်ပွဲဖြစ်ပွားရဒေသကတချို့ကတော့မိုးမိတ်မြို့နယ်ဘက်ကိုတိတ်ဆောင်သွားကြကြပါရယ်နမ်ဆန်ဘုံပေါ်မှာရောက်နေကြတဲ့သူတွေအတွက်ကတော့လက်တလုံးမှာထောက်ပံ့မှုတွေရှိပြီးတော့စစ်ပွဲကရှေ့ကျလာတဲ့ဆိုရင်အခက်တွေ့နိုင်တယ်လို့ဒေသတွေကူညီပေးနေသူတွေကပြောပါရယ်ပလောင်ဒေသကတိုက်ပွဲအခြေအနေကိုတော့ကိုငင်းချန်းကပြောပြပေးထားပါရယ်
နန်းဆန်မြို့နယ်အတွင်းကတိုက်ပွဲဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတော့နန်းဆန်မြို့ပေါ်ကိုစစ်ရှောင်တထောင်ကျော်လောက်ရောက်နေသလိုယာနဲ့ချီတဲ့စစ်ရှောင်တချို့ကတော့တောတောင်တွေအတွင်တိမ်းရှောင်နေရပါတယ်။လက်ရှိအခြေအနေတွေကိုနန်းဆန်မြို့ကစစ်ရှောင်တွေကိုကူညီနေသူတူက VOA ကိုအခုလိုပြောပါတယ်။တထောင
်ကျော်နေပြီဖြစ်နန်းဆန်ပြည်ကြီးကမှာဖြစ်ဒါကတန်းတစ်ခုပဲပေါ့နော်တခြားကမ်းတွေရှိသေးတယ်ပေါ့ရတဲ့ကံကိုလည်းမြန်မာကျောင်းဆက်ဆိုးရမှာချီချာနေတယ်လို့ကအခုပိတ်ဖို့ဖြစ်သွားနေတဲ့နေရာမှာလေဒီမိုးမိတ်နဲ့နတ်ဆန်ရဲ့နေနမိတ်ဖြစ်နေတယ်ပေါ့နော်ကျွတ်တော့ဒီဘက်ကပဲဒီလာတဲ့လူရှိတယ်ဘို့တချို့လူတွေကျတော့မိုးမိတ်နဲ့ဖြစ်ချွန်သွားတဲ့ဟာတွေရှိတယ်ပေါ့နော်
南山庙要是小那个地大欧洲一块个，乌桑米姑娘那张嘞，苦了十标吧嘞。
原因嘛个，你讲飞车个，地大乌米一块的我那，你这些我们的发烧友一块走的嘛，不是他的我那，他那是要保守他的嘞我那，你路线的是爱多爱少的嘞，那要他妈不多的去买。南山你那的外嘛，要欧洲一块的嘛的钱，你生意来看我那嘛，来搞回来我那。在乎老三，那是这样一个啊，你去想的那个到三五年也到身体的老五十年我呢，家里面那几年几段呢，身体没么好我呢。
第二年里，大王不让他拍表演，受关系度都不普及，大爱交加了。第二代不爱吃那个苦肉表白嘞。
第二个代表是包了，我们师傅啊，第二年那个咱们们呢，五零啊，跟你的话，咱们那老的，也还有那人呢，啊，我也没。今晚来下面的不多些，但是比重啊，对于那哪一块老幺的新家了，这里面那是在过在过去的那环境嘛，容易啊了，那这下子那些，再不那个年纪。
等你屋里人家新来老家，没没有呢，一帮月半嘛嘞，你呀都你呀老嘛，你呢碰见了瑞西个叫呢，南山呢蛮多苗瑞嘛咯，最高是白个是一边是那瑞西叫来表白嘞。电台里边讲了，那些大伯批判你的工大员，你讲，这员还要个比度一下，你也生活特别的压逼，那种思想偷安呀的，那偷家嘛，新南江看满他吧嘞。这告诉别讲了，南山庙内大伯里内不得比，这年头变那么稀的吧？看没？
巴朗古巴欧洲昆亚地大个四月前的过年前表表白的批判的新十比罗，跟人比呢，加因手机庙内这个这员里员个。地大看得出，边边着有些人家的江德林有点设备着嘛嘞。个人比呢，家人手机没有呢，这困难节约八万，节约六万干嘛哩？刚刚你比着嘛，我因说话比着特别点小那样的。地大看比独立那个得出，你也过边了你家比六万干你个表白嘞。特别买些公司也是楼下木的叫地大看你嘛，楼盖啊刚刚某某么楼盖那面呢？特别个你楼啊，我们家看那点小米着，别乱你家也罢嘞。因为我别不他嘞，德林我设备点边别把没心。是讲是这些事业楼下某人呢，人呢几人呢别看大招，那么拉购买嘛，个人比呢家人手机没有呢，这困难节约，能单纯节约，不能节约啥的节约的个，得到看比对的哈，我比人家送花比多，比少你家也罢嘞，老老在马路前那个边米多地人家比来了么，得到看的从你也过边拉那米路，这困难越干的五个苦路比较罢嘞，
就话都这边也过家到奶奶边来家了么呢，阿老那么好，这出来都用这些特别路，他都路没下来路的家到边么来家过，流水的些的。但是这都木头路的下白马表那家的，
越走越大的你也变了那边没龙舟的你查了没事的吧？而且那边没了爹妈那人，七千等小内幕一定变成他家的路数吧的。明年年龙啊嘞，这可能那边也是看俺的两两爷子的家家的路，脑袋越干的五个表表吧的。
你查了部门你把了电片那边了，咱们我你都那那边也是看俺外婆那些。伢啦，等那谁吃了，等那个一等那来那个的话，弄一袋，别的，那给牛的个到的药的嘛的，细腻的，爸妈到，某路外是爷爷他们对，路外奶奶家的对的，是那都在龙江湖办的，那不过来第六位是到第六位不？
浙江是得的哈，挪威马拉那是困难的个的沙路，蒙边呢慕容庙呢，跟人边呢嘉应手机庙呢，那是撇的，啊别看嘞，这个那两个呢，人家多多面面呢，浙江新来的吧，哎你那马罗慕容庙呢，别冤嘛，去晒他嘞，啊庙的。东阳的设施在银行的人来机里呢，别开开那张，得打开比对的欧元送花比了上等你家家的路，要看那个 VO 一个标牌嘞。哎，你老苗是讲是不讲是楼下某的张，得打开你嘛，楼盖刚刚某某么楼盖那面，么家看那别乱你家家的路标牌嘞。
现在都地大爷地家问我要咯，老板记得是咯，现在都比你乱你的是咯，看你单呢没住过，然后企业的也没修，都还没说。老板们去啊！老文文们去哇！文文们去到老师队了，明天哇，表演了。第等那等大部分们屁股坐那，苏院士的那边老板也变亲的家了不？谁家来吃了那么好不？
ဒေသရင်းကစီးရေးပြိပခအခြေအနေတွေကြောင့်ဒေသခံပြည်သူတွေဟာအကြက်တဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီတပ်တွေရဲ့စီးရေးလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေမှာအလုတ်ကင်ကောင်းကောင်းမွန်မွန်မလုတ်ကင်နိုင်ပဲမကြာခဏပြေးလွှားတိမ်းရှောင်နေရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ရှင်
တကယ်တော့ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့နယ်တွေကကျေးရွာ၄ရွာကအိုးအိမ်ဆုံးခွာပြေးနေရတဲ့ဒေသခံပြည်သူတချို့ပြန်လာနိုင်တဲ့အခြေအနေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါဘဝရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တတ်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းတော့မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။2022ခုနှစ်ကုန်ဆုံးလို့ခရစ်စမတ်ရာသီရောက်လာပေမဲ့မြန်မာနိုင်ငံတဝန်းကစီးပရိပခါတွေကအရှိန်ရော့မသွားတာကြောင့်စစ်ဘေးတိမ်းရှောင်ပြီးပြေးနေရတဲ့ပြည်သူတွေမှာဘာသာရေးခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်မဲ့ပုံမရှိပါဘူး။ဒါပေမဲ့လည်းပြည်သူတွေကတော့အေဂျင့်နဲ့ဘဝအခြေအနေအမြန်ဆုံးရနိုင်မှုစူတောင်းနေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ဆက်ပေးထားတာရှုစားနာစင်ပါရှင်။
လူမျိုးပါတာပေါင်းစုံနှစ်စဉ်နှွဲပျော်လေးရှိတဲ့ခရစ်စမတ်နဲ့နှစ်တကူပွဲတော်တွေကိုပျော်ဝဲရှင်ပွဲဖြစ်ကျင်းပပြီးတော့ဖြတ်သန်းကြမယ်ဆိုရင်စစ်ဘေးသင့်ပြည်သူတွေနဲ့အိုးအိမ်ဆုံးခွာရသူတွေကိုစာနာထောက်ထားကြဖို့နှိုးဆော်တိုက်တွန်းမှုတွေရှိနေပါတယ်။ပြီးခဲ့တဲ့2022ခုနှစ်ခရစ်စမတ်ကာလတုန်းကကလေးငယ်တွေပါဝင်လူအစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခံလိုက်ရတဲ့ကယားပြည်နယ်ဒီသာခေါ်ကီနီပီဖလူဆိုးမြို့နယ်မှာတော့ဒီနှစ်ခရစ်စမတ်ရာသီကသူတို့အတွက်စိတ်ဒဏ်ရာတွေကိုပြန်ပြီးတော့သတိရစေမယ်လို့ဆိုပါတယ်။မြို့လုံးကျွန်းဤပါအုံရင်ဆွန့်ခွာနေကြရတဲ့ဖရူဆိုးဒေသခံတွေဟာသူတို့စစ်ရှောင်ရာအရမှာဆူတောင်းဝိပုဒါလောက်ပဲဒီနှစ်ခရစ်စမတ်ကိုဖြတ်တန်းဖြစ်လိမ့်မယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတူကပြောပါတယ
်ဒီနေ့ကျတော့လူတွေကပျော်ပွဲရှင်ပွဲထဲပေါ့နော်ဆိုကိုယ်စိတ်ထဲမှာရှိခဲ့ဟာလောက်ပဲဖရာဝတ်ပြုပြီးတော့သွားကြမယ်ပုံစံတွေကိုများလိမ့်မယ်ပျော်ပွဲရှင်ပွဲတော့ကျွန်တော်တို့ဘာမှတော့မလုပ်နိုင်ဘူးလုပ်နိုင်တဲ့အနေထားလည်းမရှိဘူးအဲ့လိုမျိုးပေါ့နော်လို့ဖို့လေကျွန်တော်တို့စီစဉ်နေတာပြေတော့မရှိဘူးကတော့ဥပမာအနေဆုံးတော့ဟောစစ်တောင်းကြမလားဘာလို့ကြမလဲအဲ့လိုပေါ့ကွာကိုအဲ့လိုမျိုးတွေပဲရှိဖို့ပုံများမဖြစ်နေပါဘူးဆိုတော့ကျွန်တော်အရင်နေ့ကလည်းတင်ကန်းစာအများကြီးရထားတယ်ဒီချက်ဖို့အတွက်စစ်တောင်းပေးတာတော့ဖြစ်ဖြစ်ပေါ့နော်စစ်ဆောင်ရင်လည်းဘယ်လိုမျိုးအားရဲတော့ဖို့တော့ဟိုရှိကြတော့ပေါ့နော်သူတို့လည်းစိတ်ထဲမှာဒါတန်ရခဲ့တယ်ဆိုတော့ပွဲလို့ဖို့ဒီပါဖို့ပြီးတော့ရှိပါမဟုတ်ပေါ့နော်
ဖရူဆိုးမြို့နယ်မိုးဆိုးရွာနီးမှာလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခံရတဲ့ဖြစ်စဉ်က2022ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖြစ်ခဲ့တာပါ။ကလေးငယ်အမျိုးသမီးအမျိုးသားစုစုပေါင်း35ဦးကိုမြန်မာစစ်တပ်ကမိရှုတက်ဖြတ်ခဲ့တာလို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကထုတ်ပြန်ထားသလိုနိုင်ငံတကာအဖွဲ့အစည်းတချို့ကလည်းဒီဖြစ်စဉ်ပေါ်မှာရှုံချခဲ့ကြပါတယ်။စစ်ရှောင်နေရသူတွေမှာစာဝတ်နေနဲ့ကျမကြီးပိုင်မှာတော်လေးအခက်အခဲရှိနေတယ်လို့သိရပါတယ်။မြို့ပေါ်မှာလည်းနေထိုင်သူမရှိသလောက်အတော်လေးနေသွားနေပြီလို့အကူအညီပေးနေသူကပြောပါတယ်။
ဖြစ်ဆိုမျိုးပါတော့နေထိုင်နေတဲ့သူကတော့မရှိတော့ဘူးလို့ပြောခဲ့ရတာပေါ့နော်အကုန်လုံးကဆစ်ဆောင်သွားတဲ့အနေအထားမျိုးရှိရပါတော့အင်းတော့ဆိုတော့ထင်တာပေါ့နော်ကျွန်တော်ဖြစ်ဆိုတဲ့မှာလည်းနှစ်ပတ်ပတ်ကျန်တာပဲဒီအင်းအရင်နေ့ကျွန်တော်ဒီဇင်ဘာမှာဒီခရစ်စမတ်နေ့ရက်မှာပေါ့နော်ကျွန်တော်ဝင်ရှုခံလိုက်ရပြီးရနောက်ပိုင်းမှာတော့တော့ဒါထဲမှာရှိတော့အဲ့လိုမျိုးဖြစ်သွားတယ်အဲ့ဖြစ်ဆိုမျိုးပေါ်မှာဘူးမှမရှိတော့ဘူးအဲ့လိုမျိုးအနေအထားမျိုးဖြစ်သွားတယ်
နှစ်စဉ်ဒီဇင်ဘာလရောက်လာပြီဆိုလို့ရှိရင်နှစ်တကူပွဲတော်ပါဝင်ခရစ်စမတ်ပွဲတော်ဟာလေခရစ်ယာန်ဘာသာဝင်တွေသာမကပဲနဲ့လူမျိုးဘာသာမရွေးအတူဆင်နွှဲပျော်ရွှင်လေးရှိတဲ့ပွဲတော်တစ်ခုပါဒါပေမဲ့လည်းဆက်လာသိမ်းခါတဲ့မြန်မာနိုင်ငံမှာတော့လက်နက်ကင်တိုက်ပွဲတွေကြောင့်မှအုပ်ရင်ဆွန့်ခွာပြီးတော့ထွက်ပြေးနေရသူတွေဟာဒီအစင်လာတွေကိုပျော်ဝဲရှင်ပွဲဖြစ်ဖြတ်တန်းနိုင်ဖို့ကအတော်လေးလှမ်းဝေးနေပါတယ်လက်နက်ကင်နှစ်ဖက်တိုက်ပွဲကြားနေထိုင်နေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဒေသခံတို့ကလည်းဘာသာရေးပွဲတွေနဲ့ပျော်ဝဲရှင်ပွဲတွေကိုပြီးခဲ့တဲ့နှစ်ကလေးကမဆင်နွှဲနိုင်ခဲ့တဲ့ကြောင်းပြောပါတယ်
ကတော့ဒီအရင်နေ့ကတည်းကပေါ့နော်ဒီအချင်းချုပ်ပဲပေါ့နော်တချို့ဆိုဒီမလောက်ဖြည့်တဲ့နေရာတွေညားပါတယ်ဘာလို့ဆိုဒီ ဒီကလာနဲ့လည်းမလောက်ဖြစ်ပေါ်တော့ဦးအိမ်ရှင်နေရတဲ့အတူတူတွေများတဲ့အသက်သေးသွားတဲ့ရတဲ့တူတူတွေများတဲ့အသက်သေးသွားတဲ့ဦးအိမ်တွေများတယ်ပေါ့နော်။ဟောအရင်လိုမျိုးကိုယ်အကြီးကျယ်တွေလောက်လို့မရတော့ပါဘူးဒီကလာလောက်လည်းမလောက်နိုင်ကြတော့ပါဘူးပေါ့နော်
။ပြစ်ခတ်တန်တွေနဲ့လက်နှက်ကြီးလက်နှက်ငယ်အတန်တွေကိုနေ့စဉ်နှီးပါးကြားနေရတဲ့ရက်ကပြည်သူတွေဖို့ကတော့နှစ်သစ်မျှော်လင့်ချက်ကတိုက်ပွဲတွေအမြန်ပြီးဆုံးဖို့ပါ။ဒါမှလည်းတော်လိုင်းကာလမဖြစ်မနေဆက်ရှိနေမယ်ဆိုရင်လေကြုံတွေ့လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ထားပါတယ်လို့သူကပြောပါတယ်
။မြန်ဆန်တဲ့မျိုးလေးဆက်ချတော့ဒီကြည့်ပြီးတော့အမြန်ပြီးဖြေရှင်တာပေါ့နော်။ဒါမှလည်းဒီတော်လိုင်းရေးပေါ့နော်မပြီးမရှင်းတော့အဲလောက်ရအောင်ပါပဲပေါ့နော်။ပြီးတော့ပြီးဖြေရှင်တာနဲ့အသက်ပြီးသွားတဲ့အဲတီတူလည်းများတယ်ဦးအိမ်ပြည့်စည်တာလည်းများတာပေါ့နော်အဲ့ဒါပြည့်ရတယ်ညနာချင်းဒီနေ့လဲဒါလဲပြည့်ရမယ်ဆိုလဲပြည့်ရတော့မှာပဲပေါ့ဖြည့်ဖြည့်လာတဲ့အခါကျွန်တော်တို့လက်ခံရမှာပဲဆိုဘာလို့ဆိုအခုတော့ပြည့်ရတော့ကျွန်တော်လည်းပြင်ဆင်ထားတာပြီးရှိပေါ့ကျွန်တော်ဒီကြောင့်နေနဲ့ဆိုလဲဒီဒီခက်ခိုးလာလဲခိုးလာနိုင်တာပေါ့နော
်ညောင်စစ်တပ်နဲ့ဒေသခံကာကွယ်အဖွဲ့တွေကြောင့်မှတိုက်ပွဲမကြာခဏဖြစ်လေရှိတဲ့ကြားပြည်နယ်ဒေသခေါ်ကင်းဒီဒီမော့ဆူးမြို့မှာလဲအခုရက်ထဲမှာတိုက်ပွဲတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်မြို့ပေါ်ကနေအိမ်တွေမှာလူမနေရဲကြတော့ဘဲနဲ့အများစုကစစ်ရှောင်နေရပါတယ်တနက်ကြိုက်တဲ့ဘိုးတွေကြားအသက်လူပြေးနေရတဲ့ဒေသခံတွေမှာနှစ်စင်ကျင်းပါလေးရှိတဲ့ဘာသာရေးအစင်လာတွေကိုအကျဉ်းချုံပြီးပဲပြုလုပ်နိုင်လိမ့်မယ်လို့ဒေသခံတူကပြောပါတယ
်။ဆောဒီနေ့တမှာတော့ဟာပါနော်။အဲအဲတော့လည်းစစ်မှန်နေတာရေးပေါ်ရင်တော့တော့နိုင်မယ်လို့မထင်ဘူးနော်။အနေအချင်းတော့ပုဂ္ဂိုလ်နဲ့ကိုယ်ရဲ့ဘိုးကြီးစစ်မှုလာတယ်လို့နိုင်တယ်ပေါ့။ဒါပေမဲ့ညမချက်အနေနဲ့တော့ဥက္ကဋ္ဌရပါစေနော်။ကိုရောအားလုံးမျိုးပြန်ပြန်ကြလာတော့သူ့ရဲ့လိုပြန်လို့ရမယ့်အနေအမျိုးမှာမရှိနိုင်ဘူးလို့ပြောနေတာ
။ဆစ်ရှောင်းနေရသူတွေကတော့သူတို့ရောက်တဲ့အရက်မှာဘာသာရေးပွဲတော်ကိုဆူတောင်းဝတ်ပြုပြီးတော့ပြည်သူအားလုံးငြိမ်းချမ်းဖို့အတွက်ပြုလုပ်တာလောက်နဲ့ပဲဖြတ်သန်းသွားဖို့ရှိတယ်လို့လည်းစစ်ပြေးဒုက္ခတဲ့တူကပြောပါတယ
်။ဆစ်ရှောင်းစခန်းတော်များတော့အနေအချင်းတော့လောက်ကြမယ်ကြာဘာလို့ဆိုတာတော့ပါတာကြီးသွားခွဲခုအနေနဲ့ဆိုတော့လေကျွန်တော်ကမြစ်တော်လည်းမျိုးနော်ဆစ်မန်မှာစူတောင်းဖို့ရှိမယ်။နားလေရောပြည်သူတွေအဲလိုမျိုးဝတ်ဒီကပ်ရနေတဲ့လို့ပေါ်တဲ့သူစူတောင်းပေးရပါလို့ပြောရှိမယ်လားဟုတ်
။မြန်မာနိုင်ငံမှာအိုးရင်ဆုံးခွာထွက်ပြေးနေရသူပေါင်း1.4 million ကျော်ရှိထားပြီးတော့အဲ့ဒီထက်က1.3 million ကျော်ဟာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့အရေးအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ပါတယ်။တကယ့်မြေပြင်မှာတိုက်ပွဲနဲ့လက်နက်ကိုင်အခြေအနေတွေကြောင့်ထွက်ပြေးနေကြတဲ့စစ်ပီးဒုက္ခတွေရည်တွက်ကတော့ဒီထက်ပိုများနိုင်တယ်လို့ရပ်ဖက်အဖွဲ့တွေကခံမှန်းကြပါတယ်။စစ်ပေးရှောက်မှုတွေတဲ့မှာအရွယ်ဆုံးလူမျိုးဘာသာစုံပါဝင်နေပြီးတော့သူတို့ဟာရိုးရာဒလိနဲ့ပေါ်ရော်တွေကိုအရင်လိုဆင်နွှဲနိုင်ဖို့ခက်ခဲနေတဲ့အခြေအနေရှိပါတယ်။ခရစ်မတ်သချင်းတီဆိုတာဓမ္မသချင်းတွေကိုအတန်ကြီးကြီးဖွင့်တာလူစုလူဝေးနဲ့ပျော်ဝဲရှင်ဘောတွေကျင်းပတာဖျားရှိခိုးကြောင်းတွေမှာမီးလှဆင်တာနဲ့ပေါ်ရော်နဲ့ပတ်သက်ပြီးတော့မိသားစုပုံလူမှုကွန်ရက်တွေပေါ်မှာတင်တာမျိုးတွေကိုဒီနှစ်ခရစ်မတ်ကာလမှာမပြုလုပ်ကြဘူးဘာသာရေးကောင်းဆောင်တွေကမြစ်တိုက်ရဲခံကြပါတယ်ခရစ်မတ်နဲ့နှစ်သက်ကူပေါ်ရော်တွေကိုအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစာနာပြီးတော့ဖြတ်တန်းကြဖို့တိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ရပါတယ်ခင်ဗျာကျွန်တော်သားညူဦးပါ
မကြခင်မှာ2022ခုနှစ်ကုန်ဆုံးလို့ခရစ်မတ်ရာသီရောက်လာပြီဆိုတဲ့အတိုင်းပြည်သူတွေဟာအေးချမ်းတဲ့ဘဝအခြေအနေတွေကိုရနိုင်မှုစုတောင်းနေကြတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာမော်တော်ကားတင်သွင်းမှုကိုတစ်နှစ်နီးပါးကြာပိတ်ပင်ထားပြီးတဲ့နောက်အခုတော့လျှက်စစ်ကားကိုတီးသန့်တင်သွင်းခွင့်ပြုမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်တင်သွင်းခွင့်လျှောက်ထားတဲ့ကုမ္ပဏီက26ခုရှိပါတယ်အများစုကတော့တရုတ်လျှက်စစ်ကားတွေတင်သွင်းမှုဒါမှမဟုတ်ရင်လည်းပြည်တွင်းမှာပဲထုတ်လုပ်ဖို့ရှိနေပါတယ်ပြည်တွင်းလျှက်စစ်ကားတင်သွင်းအသုံးပြုရေးအစီအစဉ်ကဖြစ်နိုင်ခြေရှိသလားအခက်အခဲတွေကရောဘာတွေပါလဲဆိုတာကိုဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
လက်ရှိကတော့ကျွန်တော်ကဒီကျွန်တော်စီမှာအခုဆွေးနွေးနေရတော့ဒီတေယုတ် brand လေးရှိပါတယ်။ဒိနီယာတော့ကျွန်တော်မပါပါဘူး။ဟု
တ်ကဲ့။
ဒီကိုကျွန်တော်ကိုယ်တိုင်လည်းဒါ BYD ဆိုတဲ့ဒီမှတေယုတ်မှတသိကိုတင်သွင်းမှုတော့ကျွန်တော်ဆောင်ပြင်းနေဆောင်ရနေ။အကျန်အများစုကတော့ကျွန်တော်ကခုနကတေယုတ်ပါပဲ။ဒီနေရာတော့မရှိဘူးတခြား brand နဲ့လောလောတော့မရှိဘူး
တရုတ်နိုင်ငံထုတ် BYD အမှတ်တံဆိပ်လျှက်စစ်ကားတွေတင်သွင်းဖို့ပြင်ဆင်ထားတဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပြတာပါမြန်မာနိုင်ငံတွင်းကိုလျှက်စစ်ကားတင်သွင်းမှုစီးမြင်တွေကိုကနေဦးစီမံကိန်းအနေနဲ့ စစ်ကောင်စီကနိုဝင်ဘာလ17ရက်နေ့မှာထုတ်ပြန်ထားပါတယ်။2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိကနေဦးစီမံကိန်းအနေနဲ့ခွင့်ပြုမှာဖြစ်ပါတယ်။လျှက်စစ်ကတင်သွင်းခွင့်အတွက်လျှောက်ထားတဲ့ကုမ္ပဏီ26ခုထိရှိပြီးဖြစ်ပြီးတင်သွင်းခွင့်ခွင့်ပြုချက်တော့အတိမပြုရသေးကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဒီလာတွင်သတင်းစာရှင်းလင်းပွဲမှာပြောဆိုချက်ကိုကိုးကားပြီး Global New Light of Myanmar ကဖော်ပြပါတယ်။ဒေါက်တာဆွထွန်းကတော့ခွင့်ပြုချက်အခြေအနေကိုအခုလိုပြောပါတယ
်။တော့လောလောဆယ်တော့ကျန်တဲ့ကုမ္ပဏီ26ခုကတော့တင်သွင်းမယ်ထုတ်လုပ်မယ်ဆိုလို့ဆိုပြတာပေါ့။အဲဒီတန်းမှာတော့ကုမ္ပဏီကျန်တဲ့ကတော့ဒူဝါရအနေနဲ့တော့ကုမ္ပဏီကျွန်တော်တို့6ခုလောက်တော့သူတို့ရွေးချယ်ထားတယ်။တင်သွင်းခွင့်ပြုမယ်။ဒါပဲလောလောဆယ်တော့အသေးစိတ်ကတော့ကျွန်တော်တို့သူဆောင်ရက်တက်ဆိုင်ရာဆက်ကောင်ဒီနေနေဆောင်မနေရဘူးသူကတင်မင်းမှုရှိနေတော့ pilot project ဆိုပြီးတနည်းပေါ့နော
်
ဒီလာမဲ့2023ကိုတနည်းကို pilot project ဆိုပြီးမှစူပါကူတန်းဝင်ထဏာနဲ့မိထုတ်ပြန်တာရှိတယ်ဒီ2023မှာတော့ဒါဘာလို့ဒီငွေနိုင်ငံမှာတော့ဒီဘဝမှာဖြစ်စားနေတဲ့ EV ကအများပြားကျန်တွင်ထုတ်လုပ်တာမျိုးတွေရှိတာမျိုးတို့မြင်ပါတယ
်လျှက်စင်မီမလုံလောက်မှုအခြေအနေဆိုတဲ့မြန်မာနိုင်ငံမှာလျှက်စစ်ကားတွေအတွက်အားသွင်းတဲ့ station တွေကအခက်အခဲတစ်ခုဖြစ်နိုင်တယ်ဆိုတာကိုလည်းလျှက်စစ်ကားတင်သွင်းမဲ့သူတွေကတွက်ဆထားကြပါတယ်ဒီအခြေအနေကိုဘယ်လိုဖြေရှင်းဆောင်ရွက်နိုင်ကြရှိပါသလဲ
ကျွန်တော်တို့ဒီမှာလက်ရှိခွင့်ပြုရတဲ့မှာတော့ဒီပေါ်တော့ကဒီကတင်သွင်းမဲ့တက်ဆင်ထုတ်လုပ်မယ်ဆိုရင်သူက charging station မှာဆိုတော့တွဲပြီးလို့ပါ public charging station ပေါ့နော်ဒါတနင်္လာနေ့ရန်ကုန်မြို့နေပြီးတော့မန္တလေးနဲ့ရန်ကုန်မန္တလေးအမြန်နာမအေးမှာရှိတဲ့ဒီ resting camp တွေမှာ public charging station ပေါ့နော်ဒါတွေကတွဲပြီးတော့မှပါပါတယ်ဘရကိုမီတို့ကအကြမ်းကြီးရောကားဘနစီတွေ့ရင်ဒီ public charging station ဘယ်နှခုကားမယူပြီးဒီဆောက်ပေးရမယ်ဆိုတဲ့ချက်လည်းပါတယ်အဲ့တော့ကျွန်တော်ကတော့ဒီပိုင်းနဲ့ပေါ့နော်ဒီလာမယ့်2023မှာတော့ဘရကတင်လဲနဲ့ EV ကားတင်လဲနဲ့ထုတ်လုပ်တယ် public charging station ဆောက်မယ်ပေါ့ဒီပိုင်းနဲ့တော့ဖြစ်လာတယ်တခုပဲပေါ့ကျွန်တော်တို့တိုင်းကြီးမှာမေးစရာရှိတာပေါ့နော်အလတ်ရင်းနဲ့ပတ်သက်တဲ့အခါကျရင်ကျွန်တော်ကမထက်ခဲရှိတယ်။ဘူတော်ရမများလည်းဒါနဲ့ပတ်သက်ပြီးတော့ထောက်ပြတက်ဆင်ပြီးနေတဲ့ဘယ်လိုလုပ်မလဲပေါ့နော်။ဟ
ုတ်ကဲ့။
အဲတော့ကျွန်တော်တို့ကတော့ဒီလက်ရှိလည်းလက်တွေ့မီထက်ခဲရှိတော့ဒီ alternative အနေနဲ့ solar လိုဟာမျိုးပေါ့ကျွန်တော်တို့ charging station မှာထည့်သွင်းမှုပေါ့နော်။ဒါလေးရောကျွန်တော်တို့စဉ်းစားနေ
။လက်ရှိမှာတော့မြန်မာနိုင်ငံတွင်းကလျှက်စစ်ကားတင်သွင်းသူတွေကတရုတ်ထုတ်လျှက်စစ်ကားတွေကိုအဓိကတင်သွင်းကြဖို့ရှိပြီးတချို့ကတော့ပြည်တွင်းမှာအရင်ကရှိခဲ့တဲ့ကတ်တက်စင်တဲ့စက်ယုံတွေမှာတက်စင်ထုတ်လုပ်နိုင်ဖို့လည်းရှိမှန်းထားကြပါတယ်
။ကျွန်တော်များတော့ကျွန်တော်တို့ကိုယ်တိုင်လည်းကားထုတ်လုပ်တဲ့စက်ယုံရှိရတယ်။ဒီကကျွန်တော်တို့လည်းကားထုတ်လုပ်ဆက်ထုတ်နေအခုအဲစက်ယုံတွေကအင်းတို့ပါမယ့်နေရာတော့ဒီအင်ဂျင်ကားတွေတင်သွင်းမှုထုတ်လုပ်မှုခက်ခဲရှိတော့ဒီ EV ကားကိုတောင်းထုတ်မှဟာပေါ့နော်။ကျွန်တော်များများအဲ့ပုံစံမှာတင်သွင်းအောင်ထုတ်လုပ်တာကတကယ်လည်းလုပ်မှာကျွန်တော်ကငွေရှိသားပြီးသားစက်ယုံတွေပစ္စည်းတွေရှိတယ်။အဲဒီမှာတချို့စိတ်ပိုင်းနေကြောင်းလက်တက်ဆင်လိုက်ရုံနဲ့ modify လုပ်လိုက်ရုံနဲ့ကျွန်တော်က EV ကားကိုထုတ်လုပ်နိုင်တယ်ဖြစ်တဲ့ကြောင်းပေါ့ကျွန်တော်ကနှစ်ခုတည်းစလုံးကိုဒီကနေ့ထုတ်လုပ်မယ်လေးထားပ
ါဒါကတင်သွင်းရောက်ချလူသူတွေရဲ့အစီအမံဖြစ်ပါတယ်တည်ယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကတော့လျှက်စစ် bus ကားတွေကိုသူမရဲ့ရန်ကုန် water bus line တွေနဲ့ချိတ်ဆက်နိုင်ရေးမျှော်မှန်းဆောင်ရွက်နေသူဖြစ်ပါတယ
်စီစဉ်လုံးရှာပါတယ်နောက်ပြီးတော့ partner အစ်တီအတိုင်းတို့ကမ္ဘောဒီးယားတို့မှာ partner အစ်တီထပ်ရရှိတဲ့အတွက်အခုသူတို့နိုင်ငံတွေမှာပါစပြီးအသုံးပြုနေ EV bus သူတို့ EV bus တွေ EV charging station တွေဒီ EV bus တွေကိုမြန်မာပြည်ကိုအဲသူတို့တင်ပို့ဖို့ကိုရီးနဲ့ collaboration လုပ်ဖို့ပြောထားတာရှိတယ်ပေါ့နော်အဲကြတော့သူတို့ရဲ့ EV bus တွေကိုမိတ်ဆက်အနေနဲ့ရန်ကုန် water bus ရဲ့ jetty တွေနဲ့ချိတ်ပြီးတော့မြို့ထဲတွေမှာဒါဒီပြေးဆွဲသွားမယ်ဆိုတော့အဲလာမယ့်ဟိုပါပေါ့ near future မှာလာမယ့်အနာဂတ်မှာဆိုလို့ရှိရင်အဲ့ဒါမျိုးတွေကိုတော့ကိုယ်လည်းစီစဉ်နေတယ်
ကားတင်သွင်းခွင့်တနည်းနည်းပါရနာထတဲ့ပြည်တွင်းကားစည်းကွက်မှာတော့အခုလျှက်စစ်ကားတွေတင်သွင်းခွင့်ကိုစိတ်ဝင်စားနေကြပါတယ်ဈေးနှုန်းအနေနဲ့ကတော့ဓာတ်ဆီဒီဇယ်ကားတွေထက်ဈေးသက်သာဖို့မရှိဘူးလို့လည်းဒေါက်တာဆုထွန်းကပြောပါတယ
်ဓာတ်ဆီဒီဇယ်ဝယ်ရတာပဲတက်တာ initial cost ကတော့အခုကြီးကျွန်တော်တို့ပုံမှန်လူတွေကကားဆိုရင်ဒီ green ပြည်မှာကြိုက်တယ်ဒေါ်နန်ကိုတိုင်းမိရတာဝင်ဝင်နေပေမဲ့ green မဆိုရင်မကြိုက်ဘူးနော်အဲ့တော့ green ပြည်တဲ့ကားဆိုရင်တော့ဒေါ်လာ2000ကျော်ရှိတယ်။လက်ရှိငွေဈေးနဲ့ဆိုရင်အကြမ်းရင်း600 800လောက်မှာရ။ဒါကြို့နောက်ပိုင်းတော့ကျွန်တော်လည်းစဉ်းစားလာတယ်။မီနီ EV ပေါ့နော်။ဒါကြို့ပြည်သူလက်ခံတာမီနီ EV ဒါဆိုတော့ဒေါ်လာ1000ကျော်နဲ့ရ။ဆိုတော့သူကအကြမ်းရင်းကတော့လက်ရှိနေထားမှာတော့ငွေဈေးပေါ်ပူတည်တာပေါ့နော်။ တော်လာသေးတယ်ပဲကျွန်တော်ကုတ်လို့ပြီးတော့ဒီဘက်မှာဘာမှမနေတင်အောင်မှဖြစ်တော့ပုံမှန်ဟုတ်သေးတဲ့ကားတွေကတော့နှစ်ပေါင်းကျော်ရှိတယ်လေကြိုက်ဒီအကျိုးပြုလို့ကောဆိုပါကားတွေကတော့ဒေါ်လာ3000ကျော်ရှိတယ်တော့တွားမဲ့ကွာဝေးရတယ်များတော့ဒီကီလို400လို့500လို့600လို့ဒီရနေတဲ့နေထိုင်လို့ရှိတာပေါ့နော်အဲဈေးကတော့အကျဉ်းချင်းဒေါ်လာ2000ကျော်ကနေစပြီးသွင်းလို့လောက်ချာထုံးနေရပါဘူး
မြန်မာနိုင်ငံမှာပြည်တွင်းလျက်စစ်ကားတင်သွင်းအသုံးပြုနိုင်ရေးအစီအစဉ်ဖြစ်နိုင်ခြင်းနဲ့အခက်အခဲတွေကြောင့်ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အတန်တွေကိုကွယ်ပြောက်မသွားအောင်ဘလို့နီးလန်းနေနဲ့တိမ့်စီထားတယ်လဲဆိုတာကိုတင်ဆက်ပေးထားတာပါ။အပြောင်းလဲမြန်ဆန်နေတဲ့ကဘာကြီးမှာဒီကနေ့ကြားရတဲ့အတန်တွေနောက်မှကွယ်ပြောက်သွားနိုင်တာမို့လို့အတန်တွေကိုတင်းစီထားလို့ရနိုင်အောင်လို့ဗြိတိန်နိုင်ငံကအတန်ပိုင်းကျွမ်းကျင်သူတူကစူးစမ်းနေပါတယ်။ဒီကနေ့အတွက်စမ်းသစ်နေပေမဲ့နောက်မှမကြားရနိုင်တော့မယ့်အတန်တွေကိုဘလို့နီးလန်းနေနဲ့စုဆောင်တင်းစီနေပါသလဲဆိုတာကိုမတ်စုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာရှုစားနာစင်ပါရှင်။
နေ့ခင်မှာတုံးနေကြတဲ့ခေတ်ရှိပြေးစမတ်ဖုန်းတွေမပေါ်ခင်ကဒီ Nokia လက်ကင်ဖုန်းမျိုးကကမ္ဘာမှာခေတ်ရှိအပြေးဆုံးနောက်ဆုံးပေါ်လက်ကင်ဖုန်းဖြစ်ခဲ့တာပါ Nokia ဖုန်းရဲ့ဖုန်းတန်ကအဲ့ဒီအချိန်တုန်းကသိပ်ကိုစမ်းသစ်တဲ့အတန်ဖြစ်ခဲ့ပေမဲ့ဆယ်စုနှစ်ပိုင်းအကြာအခုအချိန်မှာတော့မကြရသလောက်ပျောက်ကွယ်သွားပါပြီအဲ့လိုတစ်ချိန်မှာခေတ်စားခဲ့ပြီးတဖြည်းဖြည်းပျောက်ကွယ်နေတဲ့အတန်တွေကိုဗြိတိန်နိုင်ငံကအတန်ပိုင်းကျွမ်းကျင်သူအနုပညာရှင် Stuart Fox ကထိန်းသိမ်းနိုင်ဖို့စ조사နေပါတယ်တစ်ချိန်လုံးကဗြိတိန်မှာဆက်သွယ်ရေးအတွက်တိတ်ကိုအရေးပါခဲ့တဲ့ Red Phone Box အနီအောင်ဖုန်းရုံတွေဆိုလဲအခုဆိုရင်လန်ဒန်မြို့မှာရှာမရှာဖြစ်နေပါတယ်လူတိုင်းဒီပါ Smart လက်ကင်ဖုန်းသုံးနေကြတဲ့ခင်မှာဒီဖုန်းရုံတွေကိုအမှတ်တရဓာတ်ပုံရိုက်ခြင်းနဲ့ကမ္ဘာလဲခီးတယ်တွေပဲစိတ်ဝင်စားကြပါတော့တယ်အကျွေးစေးထက်သုံးရတဲ့အနီအောင်ဖုန်းရုံတွေကဖုန်းခေါ်တန်တွေမကြားရသလောက်ဖြစ်သွားပြီမို့ဒီအတန်တွေကိုထိမ့်သိမ်းထားနိုင်ဖို့စူးစမ်းနေတာဖြစ်တယ်လို့ Stuart Fox က AFP သတင်းဌာနကိုပြောကြားခဲ့ပါတယ
် You think about there were hundreds of years during which the sounds of horses hooves and bells and blacksmiths and that kind of thing
ငွေခွာတန်တွေခေါင်းလောင်းတန်တွေပပဲဘူကအတန်တွေလိုမြို့အဖြစ်ပုံဖော်တဲ့အတန်မျိုးတွေကိုနှစ်ပေါင်းရာနဲ့ချီအောင်ကြားခဲ့ကြဘူးပါတယ်အဲ့ဒီနောက်ဆက်မှုတော်လန်ရေးကြီးပေါ်ပေါက်လာတဲ့အခါမှာလဲတော်တော်လေးအချိန်ကြာခဲ့ပါတယ်အဲ့ဒီအတန်တွေအခုမရှိတော့ပါဘူးအခုဆိုရင်ကြားနေကြအတန်တွေက3-4နှစ်လောက်ပဲခံနေထင်ပါတယ်တဖြည်းဖြည်းနဲ့ခင်မရှိတော့တဲ့အတန်တွေဖြစ်သွားပါတယ်တချို့လူမှုကွန်ရက်တွေကအချက်ပေးတဲ့အတန်မျိုးတွေဖုံးမိတဲ့အတန်မျိုးတွေလျှက်စစ်ကားရဲ့အတန်မျိုးအဲ့ဒါတွေတောင်တစ်နှစ်နှစ်နှစ်ကြာတာနဲ့ဒိတ်အောက်တဲ့အတန်တွေဖြစ်သွားပါတယ်
အစ်အစမ်းတွေဘယ်တော့မှနဲ့မတူအောင်အရှိန်မြန်မြန်ပေါ်နေတဲ့ခင်မှာဒီနေ့ခစ်စားတာကတိတ်မကြခင်မှာပဲပျောက်ွယ်သွားနေတာမို့သမိုင်းမှာအတန်တွေပျောက်ပြတ်မသွားအောင်သူကထိန်းသိမ်းနေတာဖြစ်ပါတယ် Obsolete sounds ပျောက်ွယ်သွားတဲ့အတန်များဆိုပြီး website စာမျက်နှာတစ်ခုပေါ်မှာဒီအတန်တွေကိုစူးစီးသိမ်းထားပါတယ်
Yes, so the Obsolete Sounds Project, it has just launched, and that is, I think, the world's biggest collection of obsolete and disappearing sounds.
Obsolete Sounds Project ကိုစလိုက်တာမကြသေးပါဘူး။ပျောက်ကွယ်သွားတော့မယ်။မကြတော့တဲ့အတန်တွေကိုကမ္ဘာပေါ်မှာအများဆုံးစုစည်းပေးမဲ့ project ဖြစ်မယ်ထင်ပါတယ်။ကမ္ဘာကြီးမှာကြားနေရတဲ့အတန်တွေကအရင်ကထက်ပိုပြီးအရှိန်မြန်မြန်ပြောင်းလဲနေတယ်ဆိုတာကိုမိမောင်းထုတ်ပြချင်တာပါ။အမြင်ပိုင်းတဲ့စာရင်အကြပိုင်းကိုအာရုံစိုက်မှုပိုနေကြတယ်ထင်ပါတယ်အခုခေတ်ကကကြားရတာထက်မြင်ရတာကပိုးပြီးတော့လွှမ်းမိုးနေတဲ့အခြေအနေဖြစ်နေတာပါစာကြည့်လိုက်တွေလို့မှတ်တမ်းတင်သိမ်းထားတဲ့နေရာတွေမှာကလွဲလို့ယဉ်ကျေးမှုအတွက်အရေးကြီးတဲ့အတန်တွေအရေးကြီးလာနိုင်တဲ့အတန်တွေကိုသိမ်းဆီးထိမ့်သိမ်းထားဖို့ခက်ခဲပါတယ
် Obsolete Sounds webpage က Cities and Memory ဆိုတဲ့ website ပေါ်က online စာမျက်နှာတစ်ခုဖြစ်ပါတယ်အဲ့ဒီ Cities and Memory ဆိုတဲ့ website ပေါ်မှာလည်းနိုင်ငံပေါင်း100ကျော်ကအတန်ပေါင်း 5,000 ထက်မနည်းကိုနားထောင်နိုင်ပါတယ်မြန်မာနိုင်ငံကအတန်တွေအပါအဝင်မူလဖမ်းယူထားတဲ့အတန်တွေနဲ့အဲ့ဒီအတန်တွေပေါ်မှာအတန်ပိုင်းဆိုင်ရာအမှုပညာရှင်တွေကထပ်ဆက်ဖန်တီးတဲ့ remix အတန်တွေကိုနှိုင်းရှင်နားထောင်နိုင်အောင်လို့လုပ်ပေးထားတာပါအဲ့ဒီ website ပေါ်ကအတန်တွေအားလုံးကို British စာကြည့်လိုက်က digital နည်းနဲ့မှတ်တမ်းတင်သိမ်းဆည်းထားပေးပါတယ်
So the sounds that are collected, they are all added to the Cities of Memory archive, so they all live on a sound map on citiesofmemory.com, and that covers 110 countries.
Suzong Yadamia, Tanri Alungu, Cities of Memory website, Masuzi, Tepe Tower, citiesofmemory.com, Boga, Miebuma. သဆိုင်ရအလိုက်အတန်တွေချိတ်ဆက်ပေးထားပါရယ်အဲ့ဒီမြေပုံပေါ်မှာလောလောဆယ်နိုင်ငံပေါင်း130ကျော်ကအတန်ပေါင်း 9,000 ထက်မနည်းရှိပါရယ်အမှုပညာရှင်ပေါင်း 1,000 လောက်စီကရထားတဲ့အတန်တွေပါအခုတွင်ကိုကဘာမှာအကြီးကျယ်ဆုံးအတန်တွေစုစည်းထားတဲ့ project တစ်ခုဖြစ်နေပြီထင်ပါရယ်ဗြိတိရှစာကြည့်လိုက်ကလည်းကျွန်တော်တို့စုဆောင်ရသမျှအတန်တွေအားလုံးကို digital အသွင်နဲ့မကြခင်ကစပြီးတော့မှတ်တမ်းတင်သိမ့်ပေးနေပါပြီ website ပေါ်တင်ပေးသမျှအတန်တွေကိုနောင်လာနောင်သားတွေကြားဖို့အတွက်ရေရှည်ထိမ့်သိမ့်ပေးတဲ့နီလန်ကောင်ဖြစ်ပါတယ
် Moscow ရိုက်တဲ့အတန်လက်နှိပ်ဆက်ရိုက်တဲ့ dial up modem အတန်ဓာတ်လီကအဟောင်းကြီးဆင်းတက်တဲ့စသဖြင့်အခုခေတ်မှာမကြားရတော့တဲ့အတန်150ထံမင်းဲကို obsolete sounds project website စာမျက်နှာမှာနှာစင်နိုင်ပါတယ် walkman ကဆက်ဖွင့်တဲ့ video game ဆက်ဖွင့်တဲ့စရတဲ့တချိန်ကနိပညာပိုင်းရှေ့ပြေးခဲ့တဲ့ဆက်တွေရဲ့အတန်တွေကိုလည်းကြားနိုင်ပါရဲ့ဟိုးရင်တုန်းကလူတိုင်းသုံးခဲ့ကြတဲ့ခေတ်မီပစ္စည်းတွေကအခုတော့သမိုင်းစာမျက်နှာမှသာကျန်ခဲ့ပြီးမျိုးဆက်သစ်တွေမသိကြတော့တာမို့အဲ့ဒီပစ္စည်းတွေရဲ့အတန်တွေကိုပြန်ရှာသိမ်းနိုင်ဖို့အရေးကြီးတယ်လို့သူကထင်ပါရဲ့
Yeah, I mean, I'm really interested in sound, and I think you know the response to the project has been remarkable over the course of the last 5 years.
But then we go to not immediate savings, are we? Longer than 9 years, look at it. So, get it? To know your project, or yeah, the Tongbian Huriga, let me know next year. The project, ga, gabaye, then we go. Do we need to go beyond that? Then we, if Bamu go, now let the ball fall on look better, look tomorrow.အတန်တွေဆိုတာကျွန်တော်တို့နဲ့နေ့စဉ်ရင်းနှီးနေတဲ့အရာဖြစ်ပြီးအရေးတည်ယူလို့တံပိုးထားတဲ့မှာလေမြောက်ကိုရီးယားကပဲဖြစ်ဖြစ်ဘာလီကျွန်းကပဲဖြစ်ဖြစ်ကမ္ဘာတဝန်းကပေးပို့လာသမျှအတန်တွေကိုကျွန်တော်သိမ်းထားပါတယ်အတန်တွေဖမ်းယူပေးတဲ့ကမ္ဘာတစ်ဖက်ချမ်းက
သစ်ပွဲတော်ကာလအတွင်းအင်မြူရော်တွေကအပြင်ဆင်တွေကိုလာကြည့်သူ9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်အဲ့ဒီထဲမှာအဲ့နဲ့ဖွဲ့စည်းပုံဥပဒေကိုကြောင်းလဲမြန်ဆန်နေတဲ့ကဘာကြီးမှာဒီကနေ့ကြားနေရတဲ့အတန်တွေနောက်မှကွယ်ပြောက်သွားနိုင်တာမို့လို့အတန်တွေကိုတင်ဆက်ထားနိုင်အောင်ဗီဒိန်ကအတန်ပိုင်းကျွမ်းကျင်သူသူဦးကစ조사နေတဲ့အကြောင်းဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မဲရီတနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မကြခင်မှာကုန်လွန်တော့မယ့်2022ခုနှစ်အတွင်းထွက်ခဲ့တဲ့ရုပ်ရှင်ကားတွေထဲမှာတော့ Top Gun ကကအကောင်းဆုံးရုပ်ရှင်လို့ NBR ရုပ်ရှင်အကဲဖြတ်အဖွဲ့ကရွေးချယ်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ Avatar ရုပ်ရှင်ကားတစ်မိတ်ဆက်ပွဲကျင်းပပြီးသွားပါပြီဒီလိုမျိုးကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတိုးတိုးထွားထွားတွေကိုစူးစီးပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူပါတွေကိုတက်တက်ရောင်ဘေးမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါမကြာခင်ကုန်ဆုံးတော့မယ့်2002ခုနှစ်ထဲမှာထွက်ခဲ့တဲ့ Hollywood ရုပ်ရှင်ကားတွေ Top Gun Maverick ရုပ်ရှင်ဇာတ်ကားကအကောင်းဆုံးရုပ်ရှင်ကားအဖြစ်နဲ့ National Review Board NRB ဆိုတဲ့အမျိုးသားရုပ်ရှင်သုံးသပ်ရေးဘုတ်အဖွဲ့ကကြီးညာလိုက်ပါတယ် NRB ဘုတ်အဖွဲ့ကရုပ်ရှင်စိတ်ဝင်စားသူတွေပညာရှင်တွေနဲ့တသက်ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့တခြားရုပ်ရှင်အမှုပညာဘာအဖွဲ့အစည်းနဲ့မှချိတ်ဆက်ပတ်သက်မှုမရှိပေမဲ့လေသူတို့အဖွဲ့ကဒီဇက်ကောင်ကို2002ခုနှစ်အတွင်းအကောင်းဆုံးရုပ်ရှင်လို့ရွေးချယ်လိုက်တာကဒီရုပ်ရှင်ကရရှိထားတဲ့အောင်မြင်မှုတွေမှာတွားပြီးတော့ထပ်ဆင့်ဂုဏ်ပြုမှုဖြစ်ပါတယ်ဒီရုပ်ရှင်ကတစ်ကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန် 1,500ရရှိထားပြီးတော့ Academy ဆုတွေတက်ကြွစင်းမှာပါဝင်ခဲ့တာလည်းဖြစ်ပါရဲ့ Top Gun မင်းသား Tom Cruise ကလည်းရုပ်ရှင်ထုတ်လို့ရေးထူးချွန်မှု အတွက်ချင်းမြင့်နဲ့ David O'Sell နဲ့ထူးကျွန်စုချင်းမြင့်ခံရမယ်လို့ Producer Guild စုချင်းမြင့်ရဲ့အဖွဲ့ကကြေညာပါတယ်ဖေဗရူလာမှာစုကိုချင်းမြင့်မှာဖြစ်ပြီးတော့ဒီစုကဝိုင်းရင်မင်းသားကြီး Tom Cruise အတွက်အခုတစ်ခေါက်စုပေးရာဒီမှာပထမဦးဆုံးရတဲ့အဓိကစုကြီးတစ်ခုဖြစ်ပါလိမ့်မယ်မင်းသား Tom Cruise ကိုရုပ်ရှင်တရုတ်ဆောင်ဖြစ်ပေလူတွေပိုသိကြပေမဲ့လည်းသူကလွန်ခဲ့တဲ့နှစ်30နီးပါး1996ခုနှစ်ထဲကရုပ်ရှင်ဇာတ်ကားတွေကိုထုတ်လုပ်သူလုပ်နေခဲ့တာပါ Mission Impossible ရုပ်ရှင်နဲ့ဆောင်ပါတယ်ဒီကားက Trapeza 6ကားနောက်ပြီးအခု2023နဲ့2024တို့မှာထွက်မဲ့ Mission Impossible 9ကားမြောက်နဲ့10ကားမြောက်ကားတို့အပြင်သူပါဝင်တရုတ်ဆောင်တဲ့ Vanilla Sky, The Last Samurai နဲ့ Top Gun Maverick ဇာတ်ကားတို့ကိုလည်းသူထုတ်လုပ်တာပါသူမပါဝင်တဲ့ရုပ်ရှင်ဇာတ်ကားတွေကိုထုတ်လုပ်သူလုပ်တာလည်းရှိပါတယ်။မင်းသား Tom Cruise ကတရုတ်ဆောင်မှာတပတ်ကန်းကတော်တယ်လို့ရုပ်ရှင်ထုတ်လုပ်ရေးအပိုင်းမှာလည်းတိတ်ကိုတော်ပါတယ်လို့ Producer Guild စုချင်းမြင့်အဖွဲ့ရဲ့ဥက္ကဋ္ဌတွေကကြေညာချက်ထုတ်ပြန်ပါတယ်။စုချင်းမြင့်ဘွဲကိုတော့ February 25ရက်နေ့မှာ Los Angeles မြို့က Beverly Hilton Hotel မှာကျင်းပမှာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကျော်ဒါရိုက်တာဂျိမ်းစ်ကင်မရွန်ရိုက်ကူးပြီးတော့နာမည်ကျော်မင်းသားမင်းသမီးတွေဖြစ်တဲ့ဆမ်ဝေါ်သင်နန်နဲ့ဇိုအီဆယ်ဒန်းတို့ပါဝင်တရုပ်ဆောင်ထားတဲ့ Avatar The Way of Water ဇာတ်ကားမိတ်ဆက်ပွဲကိုတော့ဒီဇင်ဘာလ9ရက်နေ့ကပဲတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပသွားတာပါ IFC Mall မှာကျင်းပတဲ့ဒီရုပ်ရှင်မိတ်ဆက်ပွဲကိုတော့ဇာတ်ကားမှာပါဝင်တရုပ်ဆောင်ထားတဲ့မင်းသားမင်းသမီးတွေရောက်လာပြီးတော့ပြည်သက်တွေဝမ်းသာအားရစောင့်ကြိုနှုတ်ဆက်ခဲ့ပါရင်တောင်ကိုရီးယားပြည်သက် EU လင်ကဆိုရင်သူရုပ်ရှင်ထဲမှာပဲမြင်ပူးတဲ့တရုပ်ဆောင်တွေကိုအပြစ်မှမြင်ရတော့အထူးဝမ်းသာပါတယ်လို့ပြောပါရင
်너무멋있었고요저배우분도이제실제로처음봤는데
မင်းသားမင်းသမီးတွေရန်ကိုချောကြတယ်လို့ပြောသွားတာပါ2009ခုနှစ်မှာရုံတင်ပြသခဲ့တဲ့ Avatar မူရင်းပထမရုပ်ရှင်ဇာတ်ကားကတစ်ကမ္ဘာလုံးပြသဝင်ငွေဒေါ်လာတန်2800ရရှိခဲ့တာပါအခုအသစ်ထွက်တဲ့ Avatar The Way of Water ရုပ်ရှင်ကိုတော့ဒီဇင်ဘာလ16ရက်နေ့မှာနိုင်ငံတော်တော်များများမှရုံတင်မှာဖြစ်ပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မရေးသနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်နဲ့ဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတည်မောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်ယူကရိန်းတပ်သားကယူကရိန်းတပ်သားကတရားမျှတတဲ့ငြိမ်းချမ်းရရှိအောင်ဖွင့်ထားတာကိုအမေရိကန်တပ်သားဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်တနင်္ဂနွေနေ့ကယူကရိန်းတပ်သားဗိုလိုဒီမာဇယ်လန်စကီနဲ့စကားပြောခဲ့ရမှာစစ်တပ်ခံနေရတဲ့ယူကရိန်းကိုခိုင်ခိုင်မာမာထောက်ခံကြောင်းထပ်မံပြောဆိုခဲ့တယ်လို့အင်ပြတော်ကပြောပါတယ်ဥရောပသမဂ္ဂ EU နိုင်ငံကြီးဝန်ကြီးတွေကရုရှားပေါ်ပိတ်ဆို့ရေးယူမှုအသစ်တွေချပြီးယူကရိန်းရဲ့စစ်တပ်အတွက်ငွေကြေးကူညီပို့ပေးဖို့ဒီနှစ်တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။ယူကရိန်းအတွက် EU ကလက်ထက်ဝယ်ယူဖို့ဒေါ်လာ 1.1 ဘီလီယံကူညီပေးမယ့်အဆိုပြုချက်နဲ့အတူရုရှားရဲ့ကာကွယ်ရေးနဲ့ဗန်လုံငန်းတွေပြင်အစိုးရတာဝန်ရှိသူတွေကိုပါနဝမမြောက်အကြိမ်ဖြစ်အရေးယူဖို့စဉ်းစားနေကြတာပါ။အရှိတော်အခြားနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေရဲ့ဒီသတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးကိုဆွေးနွေးဖို့အလားအလာရှိနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကမြမအရေးဖြည့်ရှင်းဖို့ကြိုးပမ်းရမှာအားပေးမယ်အကြောင်းအာဆီယံဆရာ EU သံမတ်ကြီးကကိုကိုကပြီးတော့ Channel News Asia သတင်းကဖော်ပြခဲ့တာပါ။အိန္ဒိယနိုင်ငံအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်မြမအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိရောက်အားနည်းအောင်လုပ်နိုင်တယ်လို့ဖြစ်သွားတဲ့အကြောင်း အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကသတိပေးလိုက်ပါတယ်
ဒီဇင်ဘာလ12ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.